မေကန်ပြည်တော်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့ဒီမြန်မာသမ္မတဦးသိန်းစိန်ဟာမကြသေးခင်အချိန်ပိုင်းအတွင်းကတော့သတင်းတောက်တွေနဲ့အဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။ဒီအဲ့ဒီကအခြေအနေတွေနဲ့ပတ်သက်လို့ကတော့ဒီသတင်းတောက်တွေနဲ့တွေ့ဆုံရမှာရောက်ခဲ့တဲ့ဒီ VOA ဌာနမှဦးတန်းလွင်ထွန်းကိုကုသညူဦးကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဦးတန်းလွင်ထွန်းရဲ့အခုဒီနယူးယောက်မြို့မှာသမ္မတဦးသိန်းစိန်ကဒီနေ့အစီအစဉ်ပေါ့သူ့ရဲ့အစီအစဉ်များဘာတွေများရှိသေးလဲခင်ဗျ။
ဒီနေ့မနေ့အစောပိုင်းမှာတော့သမ္မတကြီးကနယူးယောက်မြို့မရှိနေတော့မှာသတင်းလာယူကြတဲ့မြန်မာပိုင်းဆိုင်ရာအလွှင့်ဌာနတွေကသူတွေနဲ့တွေ့ဆုံပြီးတော့သူတို့မေးမြန်းချက်တွေကိုဖြေချတယ်လေအထူးသဖြင့် VOA ရှိတယ် RFA ရှိတယ် TVB နောက်ပြီးတော့သမရာကြီးနဲ့အတူပါလာတဲ့ Sky Net ကဖွဲ့တွေလည်းဝင်ပြီးတော့မေးခွန်းတင်မေးမြန်းခွင့်ပေးတယ်အဲ့ဒါစုစုပေါင်းတော့တနအီလောက်ကြောင်ဆေးရှင်းလက်ရှိဖြေသွားတာတွေ့ရပါတယ
်ဟုတ်ကဲ့အဓိကဆွေးနွေးမေးမြန်းတဲ့အထက်မှာဘယ်အကြောင်းအရာတွေကိုဦးစားပေးပြီးတော့ဒီအဘယ်အကြောင်းအရာတွေသမရာဖြေသွားလဲခင်ဗျာ
အကြောင်းအရာတော့တော်တော်ဆုံးနဲ့အထူးသဖြင့်ဒီတိုင်းရင်းသားကိစ္စတွေရောနောက်ပြီးတော့လေဗရောင်းတောင်ကျင်းနီစီမံကိန်းကိစ္စတို့ဒါမျိုးကိစ္စတွေလည်းမေးတဲ့သူတွေရှိရလေနောက်ပြီးတော့ဟိုဒီအမေရိကန်နဲ့မြန်မာအခုဆက်ဆံရေးနှိစက်လာတယ်ဆိုတော့ဒီလိုနှိစက်မှုတွေမှာတက်မတော်ချင်းဆက်ဆံမှုတွေရောဘယ်လိုရှိလာနိုင်လဲဆိုတဲ့မေးခွန်းမျိုးပါအစားပေါ့နော်အဲ့လိုမျိုးတွေလည်းပါပါတယ်နောက်စီးပွားရေးအိတ်ဆိုးမှုတွေတချို့ချင်းနဲ့ရောလာပြီးနောက်ပိုင်းမှာဘယ်လောက်ထိညောင်မလို့ရမလဲဘယ်လောက်ထိအခြေအနေတိုးတက်လာနေပြီလဲဆိုတဲ့မျိုးတွေလည်းပါပါတယ
်ဟုတ်ကဲ့ဒီအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့သူ့ဘက်ကထူးခြားခြားဗာများပြောတာရှိပါလေခင်ဗျအ
မေရိကန်မြန်မာဆက်ဆံရေးနဲ့ကတော့ဒါကအခုဆိုလို့ရှိရင်ဒီခီးစဉ်ထဲမှာလည်းဟိုတော်တော်လေးကောင်းမွန်လာနေပြီအထူးသဖြင့်တက်မတော်ပိုင်းနဲ့ဆက်ဆံရေးကိစ္စတွေမှာဆိုရင်တော့ဒီလိုဟိုတလောတွေတုန်းကသူတို့ဟိုဇင်းတွေမှာပေါ်ပြနေတယ်လို့ပေါ့နော်အမေရိကန်နဲ့ဟိုမြန်မာတပ်ဖွဲ့ပူးပေါင်းပြီးစီဒီနံပေးမှုတွေလေ့ကျင့်မှုတွေလုပ်မယ်ဆိုတဲ့ကိစ္စတွေကတချို့သတင်းစကားတွေကအခြေမြင့်မရှိပါဘူးဆိုတဲ့အကြောင်းသူပြောသွားတယ်။ဒါပေမဲ့လည်းဟိုတကယ်တမ်းဗမာနိုင်ငံမှာရှိနေတဲ့တပ်မတော်ကိုဟိုအဆင့်မီရဲ့တပ်မတော်ဖြစ်ဖို့ဆိုလို့ရှိရင်တော့အမေရိကန်တွေမကဘူး။အတူယူတင်တဲ့ဤပညာယူတင်တဲ့နေရာတွေမှာအကုန်လုံးဟိုသင်္ဍန်းတက်တာတို့ပူးပေါင်းဆောင်ရွက်တာတို့လုပ်ရမှာပဲဆိုတဲ့သဘောမျိုးတော့သူပြောသွားပါတယ်
။ဟုတ်ကဲ့မကြခင်မှာဆိုလို့ရှိရင်အမေရိကန်ကလည်းသူတို့အရေးယူမှုတွေပို့ပြီးတော့ short belt ပြေတော့မဲ့သဘောတွေ့ရပါတယ်။နိုင်ငံကြီးဝန်ကြီးကလင်တန်ကလည်းပြောခဲ့တော့ဒီပေါ်မှာတော့ဒီသမရအနေနဲ့သူ့ရဲ့သဘောထားမှာဗာများပြောလဲခင်ဗျ။စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်လို့ပေါ့။အ
ဲ့ဒါကြီးကတော့သူလည်းပြောပါတယ်။သူဖြင့်ဒီအခြေအနေတွေကအခုမှ short နေတော့မဲ့အခြေအနေရှိနေတော့လက်တွေ့အားဖြင့်တော့တကယ်တမ်းကဟိုမများဆက်စားလက်တွေ့အားဖြင့်အကောင့်ထဲပေါ်မလာသေးတာလေးတော့ရှိနေကြပါဘောနော်။အထူးသဖြင့်ဒီ twin core တင်ပို့မှုတွေကိုပိတ်ဆို့လိုက်တဲ့ case ပိတ်ဆို့မှုကို short ဟိုဧပြပြလိုက်တဲ့ကိစ္စမျိုးဆိုလို့ရှိရင်ဒါမကြသေးခင်မှာဖြစ်တဲ့ကိစ္စ။နောက်ပြီးတော့စီးပွားရေးပိတ်ဆို့မှုတွေရှော့ချပြီးရဲဆိုတဲ့ကိစ္စမှာလည်းယင်းနှိမ့်နှံမှုတွေကလက်တွေ့အားဖြင့်တော့ချက်ချင်းကြီးပြည်သာထင်ရှားတော့ဝင်လာစေခင်ဆိုတာမတွေ့ရသေးဘူးပေါ့နော်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်အတွင်းမှာဒီစီးပွားရေးလုပ်ငန်းရှင်တွေဟိုမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုလိုချင်တဲ့သူတွေသူနဲ့လာပြီးစကင်းရယ်သူနဲ့တွေ့ဆုံတယ်ဆိုတဲ့အကြောင်းတော့သူပြောပါတယ
်။ဟုတ်ကဲ့ယင်းနှိမ့်နှံမှုဆိုတော့တလောကမြန်မာနိုင်ငံထဲမှာဖြစ်တဲ့လက်ဒေါင်းကိစ္စလည်းမေးကြတယ်လို့သိရပါတယ်။အဲ့တော့ခုနလက်ဒေါင်းတောင်ကိစ္စနဲ့တရုတ်ယင်းနှိမ့်နှံမှုကိစ္စနဲ့ပတ်သက်လို့သူ့ရဲ့သဘောထားဘာများပြောပါလဲ
။အဲ့လက်ဒေါင်းတောင်ကိစ္စကတော့အရင်ပိုင်းဟိုအစိုးရလက်ထက်မှာကြော်ကြီးတွေလည်းဖေးထားတဲ့ကိစ္စပေါ့နော်။ဒါပေမဲ့လည်းဒီကိစ္စမျိုးဟာသူကျွန်တော်ဟိုပတ်မိတဲ့လောက်ကသူပြောထားတဲ့ကိစ္စကတော့မြစ်ဆုံစီမံကိန်းလိုမျိုးဟိုအခြေအနေကမတူပါဘူးဆိုတဲ့ပုံစံမျိုးတော့ရှင်းပြသွားတာလေးရှိပါတယ်။ဒါပေမဲ့လည်းသူအနေနဲ့ပြည်သူရဲ့အသံကိုနားဆင်နေဆိုတဲ့ပုံစံမျိုးတော့ရှိပါတယ်။ဒီအမေရိကန်နဲ့နှိစက်လာလို့ပြုံးနေမြန်အခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းသူအနေနဲ့ရှင်းပြပါတယ်။ဒါဟိုအမေရိကန်နဲ့နှိစက်လို့ပြုံးနေဟောပြရမယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘူးဆိုတဲ့ဒီနိုင်ငံတကာဆက်ဆံရေးပုံစံမျိုးသူအနေနဲ့ရှင်းပြပါ
။ဟုတ်ကဲ့ကုသလင်ထွန်းကိုကျေးဇူးပါခင်ဗျ။
ဒါကတော့ဒီမကြသေးခင်အချိန်ပိုင်းအတွင်းကပဲဒီနယူးယောက်မြို့မှာမြန်မာသမ္မတဦးသိန်းစိန်ကသတင်းတောက်တွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့ VOA ဌာနမှဦးတန်းလွင်ထွန်းကိုကိုသားညူကမေးမြန်းခဲ့တာပါသမ္မတဦးသိန်းစိန်နဲ့မြန်မာသတင်းသမားတွေတွေ့ဆုံမေးမြန်းချက်တွေကို VOA ရဲ့ရေဒီယိုရောဒီရုပ်မြင်သံကြားကပါမကြခင်ရက်ပိုင်းတွေအတွင်းမှာထုတ်လွှင့်သွားဖို့အတွက်ကြိုးပမ်းနေပါတယ်ဒါပြင်ဒီဝန်ကြီးအဖွဲ့တချို့နဲ့ဒီ VOA မြန်မာပိုင်းတည်တံ့တွေ့ဆုံမှုတွေကိုလည်းနောက်နေ့တွေမှာထုတ်လွှင့်သွားဖို့ရှိပါတယ်ရှင်